ယူကရိန်းနိုင်ငံမှာရုရှားတပ်တွေဝိုင်းထားတဲ့မိုင်ရူပိုးမြို့ရဲကနေအရဲသားတွေကိုဒီကနေ့ကယ်ထုတ်ဖို့လုပ်နေပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့တကြီးရောတွေကိုမြို့ရဲကနေကယ်ထုတ်ဖို့ကြိုးစားမယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗရက်ချူကတယ်လီဂရမ်လူမှုကွန်ရက်မီဒီယာမှာရေးပါတယ်။အစောပိုင်းကကြိုးစားခဲ့တဲ့ကယ်ဆယ်ရေးအစီအစဉ်တွေကိုရုရှားစစ်တပ်ကနှောင့်ယှက်ဟန်တားခဲ့တာကြောင့်မအောင်မြင်ဖြစ်ခဲ့ရတာပါ။အများပြည်သူအတွက်လူသားစာနာမှုလမ်းကြောင်းတွေဒီကနေ့ပွင့်နိုင်ခြင်းမရှိသေးဘူးလို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။မာရီပိုမြို့ထဲမှာရဲသားတသိန်းအထိရှိနေနိုင်သေးတယ်လို့တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒီတော့ထဲမှာပဲပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာရုရှားနိုင်ငံကိုဒေါ်လာတန်300နီးပါးတန်ကြီးရှိတဲ့စစ်ဘက်သုံးပစ္စည်းကိရိယာတွေရောင်းချခဲ့ပြီးအရာတွေကိုအခုယူကရိန်းစစ်ပွဲမှာအသုံးပြုနေပွဲရှိတယ်လို့ဥရောပကော်မရှင်ရဲ့အထက်လက်တွေကိုကိုးကားပြီးပြည်ထောင်ထုတ် The Telegraph သတင်းစာအထူးတီးတဲ့သတင်းတို့မှဖော်ပြထားပါရယ်ယူကရိန်းပိုင်နဲ့ခရီးမီးယားဒေသကို2014ခုနှစ်မှာရုရှားကတူပိုင်အဖြစ်ရယူခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂ EU ကလက်နက်ခရမ်းရောင်းချမှုပိတ်ပင်ထားတဲ့ကြားမှာပဲအဲ့ဒီစစ်ပစ္စည်းကိရိယာတွေကိုရောင်းခဲ့တာလို့သတင်းစာကရေးပါရယ်ဂျာမနီနိုင်ငံကတော့သူတို့ရောင်းခဲ့တဲ့ပစ္စည်းကိရိယာတွေဟာစစ်ဘက်ရောအရက်ဘက်မှာပါအသုံးပြုနိုင်ပြီးစစ်ဘက်အတွက်မဟုတ်ဘဲအရက်ဘက်အတွက်လိုအပ်တာလို့ရုရှားကပြောခဲ့တဲ့အကြောင်းခုခံချေပါပါတယ်။ရုရှားကိုရောင်းခဲ့တာတွေထဲမှာဘုံတွေ၊ဒုံရင်တွေ၊ဒုံကြီးတွေနဲ့တနတ်တွေပါတယ်လို့သတင်းစာမှာရေးထားပါတယ်။ပြင်သစ်ကုမ္ပဏီတွေကလည်းရုရှားတင့်ကအစင်းတစ်ထောင်ကျော်အတွက်အပူဓာတ်ပန်းကင်မရာတွေတမကတိုက်လေယာဉ်တွေနဲ့တိုက်ခိုက်ရန်ရင်တွေအတွက်လမ်းပြပြပုံစနစ်တွေရောင်းခဲ့တယ်လို့ The Telegraph သတင်းစာကရေးပါတယ်။ EU အဖွဲ့ဝင်10နိုင်ငံထက်မနည်းကရုရှားကိုစစ်ဘက်ပစ္စည်းကိရိယာဒေါ်လာ380ဘူးနီးပါးရောင်းချခဲ့ပြီးအဲ့ဒီအထက်က98ရာခိုင်နှုန်းကိုပြင်သစ်နဲ့ဂျာမန်ကုမ္ပဏီတွေကရောင်းခဲ့တာလို့ The Telegraph သတင်းမှာဖော်ပြထားပါတယ်။ရုရှားကိုလက်နက်ရောင်းတဲ့တခြားဥရောပနိုင်ငံတွေထဲမှာ Austria, Britain, Bulgaria, ချက်သမရနိုင်ငံနဲ့ Italy တို့လည်းပါတယ်လို့ The Telegraph သတင်းစာကဖော်ထုတ်ရေးသားထားပါတယ်။